ဒီမိုကရက်တစ်မြန်မာအသံ DVB နဲ့ AOR သတင်းဌာနတို့ကသတင်းတောက်၃ခုမြန်မာအစိုးရစစ်တပ်ကဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်သံရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။တနင်္လာနေ့နေ့လယ်ပိုင်းကရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဖမ်းဆီးခံခဲ့ရတဲ့ဒီသတင်းသမားတွေဘယ်နေရာမှာထိမ့်သိမ့်ခံနေရတယ်လဲဆိုတာကဂူရီတေချာမသိရသေးပါဘူး။စုံစမ်းမေးမြန်းထားတဲ့မကင်ဖြူထွေးကအပြည့်စုံပြောပြပေးပါမယ်ရှင်။
ဒီမိုကရက်တစ်မြန်မာအသံ DVB သတင်းဌာနကသတင်းတောက်ဦးအေးနိုင်နဲ့ဦးပြည့်ဖုံးနိုင်၊နောက် AR သတင်းဌာနကသတင်းတောက်ဦးသိန်းစောတို့ကိုတနင်္လာနေ့နေ့လယ်ပိုင်းကရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးခဲ့တဲ့ကိစ္စအပြင်မြန်မာနိုင်ငံမှာမကြာခင်ကတခြားသတင်းတောက်တွေဖမ်းဆီးခံခဲ့ရတာတွေလည်းရှိတာကြောင့်ဒီပေါ်မှာအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တပ်ရုံးကဒီနေ့ဇွန်လ29ရက်နေ့နေ့စွဲနဲ့ညင်ညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံအောင်မြင်ဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်လို့သတင်းထောက်တွေအနေနဲ့သူ့ရဲ့လုပ်ငန်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရရမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တနင်္လာနေ့တော့ကထုတ်ပြန်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့ရှမ်းပြည်နယ်အရှေ့မြောက်ဖက်နမ်ဆန်တီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းထောက်၃ဦးအပါအဝင်အမျိုးသား9ဦးဟာ TNL အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့စူရာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့အတွက်သူတို့ကိုလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပြီးသတင်းထုတ်ပြန်ထားပါတယ်အခုလိုလွှဲပြောင်းပေးခဲ့တယ်လို့ဆိုပေမဲ့လည်းဖမ်းဆီးခံရတဲ့သူတွေလာရှုရဲစခန်းမှာမရှိသလိုဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတော့အခုထိစုံစမ်းလို့မရသေးဘူးလို့ DVB သတင်းဌာနကအက်ဒီတာတဦးဖြစ်တဲ့ဦးသံဝင်းထွတ်ကပြောပါတယ်
။နောက်ဆုံးအချိန်နေကကျွန်တော်တို့ဒီမှာလာရှုထိုင်သတင်းတောက်ရှိတယ်လေ။လာရှုအထိုင်သတင်းတောက်ကသွားစုံစမ်းနေတယ်။သွားစုံစမ်းတယ်လာရှုရဲစခန်းမှာမရှိဘူး။နောက်ပြီးတော့လာရှုကသတင်းတောက်ကလမ်းဆန်ကိုလိုက်သွားတယ်။လမ်းဆန်ကိုလိုက်သွားတော့ဒီကြာဒီလိုရောက်နေပြီအဲ့ဘယ်ဒီဘလောက်ကတော့လာရှုကိုရေစကားကိုမလွှဲထားဘူးပေါ့နော်ကျွန်တော်တို့တရင်နောက်ကလည်းသူတို့ဖန်ထားနိုင်တော့တယ်လို့ယူဆရတဲ့ဆရာကုန်းပေါ့နော်အဲ့လိုနေရာသူအသွားမခံဘူးနော်သူတို့အဲ့မှာပဲရှိနေတော့သေးတယ်လို့ပဲကျွန်တော်တို့တရင်နောက်ကခံမှန်းရတာပေါ့နော်တိုက်ရိုက်ဆက်သွယ်မရဘူးဆိုတော့လေကျွန်တော်တို့အတီးကျတော့လည်းခက်တယ်လေ
သတင်းသမားတွေဟာတအောင်းလက်နက်ကိုင်အဖွဲ့ TNL ကကျင်းပတဲ့မွေးရစီဝါတိုက်ဖျက်ရေးနေ့အခမ်းအနားကိုသတင်းသွားယူပြီးတော့ပြန်လာချိန်မှာဖမ်းဆီးခံရတာဖြစ်ပြီးတော့တပ်မတော်ကဆွဆွဲတယ်လို့မဟုတ်တဲ့အကြောင်း DVB သတင်းဌာနကတုံ့ပြန်ထားပါတယ်။အခုဖမ်းဆီးခံရတဲ့သတင်းတောက်တွေနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီကကြားဝင်ဖြည့်ရှင်းဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့တရားဥပဒေလမ်းကြောင်းကနေလိုအပ်တာတွေလှုံ့ဆော်နိုင်ဖို့အတွက်လည်းပြင်ဆင်ထားတဲ့အကြောင်းဦးတန်ဝင်းထွတ်ကပြောပါတယ်။
ကျွန်တော်တို့ဥပဒေချက်လေးနဲ့တိုင်ပင်နေတယ်ဒီကြံရတဲ့အချိန်ပြီးတော့တကယ်လို့ဟိုအဖြစ်မဲ့ဆိုရင်ဒီရဲစခန်းရောက်မယ်ဆိုလို့ရှိရင်ဒီရှေ့နေနဲ့တွေ့ခွင့်ပေးဖို့ဒီတို့တိုင်ပင်ဖို့ပေါ့နော်ဒီစက်ကွန်တင်ရောက်မရောက်ဖေးစားတာဆိုသူတို့စက်ကွန်တင်နဲ့စွဲတဲ့ဆိုရင်လည်းစက်ကွန်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဥပဒေအကြောင်းရလေအာမလုပ်လို့ရမလဲအဲ့တော့ရှေ့နေလိုက်သွားဖို့ရှိတယ်အဲ့နောက်ပြီးတော့ကျွန်တော်ဒီမှာမီဒီယာကောင်စီကိုလည်းကျွန်တော်မေတ္တာရက်ခံပြီးတော့ AOR နဲ့မေတ္တာရက်ခံထားတယ်ပြောတယ်ဒါကအောက်ခြေနေနေကတပ်ဖွဲ့တွေကနားလည်မှုလဲမှာပြီးတော့ဆန်းစည်းတာများဖြစ်နေမလားအဲ့ဒါကိုဒီသတင်းတောက်တွေဒီမှာရှိမှမသိရတဲ့အခါမိသားစုတွေတော့ဘောကပ်ကတွေစိုးရင်ပူပန်နေကြတာပေါ်မှာဈောင်းဝင်ဖြည့်ရှင်းကူညီပေးနိုင်မလားဆိုပြီးတော့ကျွန်တော်တို့မေတ္တာရက်ခံတဲ့စာမျိုးမီဒီယာကောင်စီကပို့ထားတယ်
ဒီမနက်ကမှတိုင်းရင်းသားနဲ့ကိုင်ဖွဲ့ရင်းနဲ့ဆက်နွယ်သူတွေကိုတရားမဝင်တဲ့အကြမ်းဖက်တောင်းကျသူအဖွဲ့ရင်းနဲ့ဆက်သွယ်တယ်လို့ဆိုပြီးဖမ်းဆီးထိန်းသိမ်းတာတွေအရင်ကလည်းရှိခဲ့ဖူးပေမဲ့လို့သတင်းသမားတွေကိုဒီလိုမျိုးဖမ်းဆီးတာကတော့ဒါပရမဆုံးအကျဉ်းဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူ့ရှာကိုလိုနီခေတ်ကတည်းကရှိခဲ့တဲ့မတရားအသိနဲ့ဆက်သွယ်မှုပုံမှန်အပါအဝင်လူခွင့်ရချိုးပေါက်တဲ့ဥပဒေဟောင်းတွေဆက်ပြီးတော့ရှိမနေသင့်တော့ဘူးလို့နိုင်ငံတကာလူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် The arrest of these three journalists again shows the willingness of the Burmese government to use rights abusing laws to try to restrict activities ofthe media and
ကိုတင်တော့ဖန်ခါရတာကဘာလို့ထပ်ပြီးပြနေတယ်ဆိုတော့ဒီမှာသူ့အနေနဲ့သတင်းမီဒီယာတွေနဲ့သူ့ခြေပြုလှုပ်ရှားမှုတွေကိုကန့်တတ်နိုင်မှုလူခွင့်ရချိုးဖောက်တဲ့ဥပဒေတွေကိုအသုံးပြုဖို့ဝင်မလေးဦးဆိုရပါပဲတရားမဝင်ဖွဲ့စည်းတဲ့စစ်တပ်မှုဆိုတဲ့1980ခုနှစ်ဥပဒေဟာဗြိတိရှ်ကိုလိုနီကတည်းကရှိခဲ့တဲ့ဥပဒေပါဒီဥပဒေကိုမြန်မာစစ်တပ်ကသူတို့ကရန်သူဖြစ်နေတတ်မှတ်ထားတဲ့တိုင်းနာဖွဲ့ရင်းနဲ့စကားပြောတာပဲဖြစ်ဖြစ်စွန့်ရတာပဲဖြစ်ဖြစ်လောက်ကြတဲ့နိုင်ငံတွင်းကဘသူကမဆိုဖန်ဆီးတဲ့နေရာမှာတုံးပါတယ်ကိုဖြစ်ရမှာလည်းပဲဒင်းတော့တရား TNL နဲ့မြန်မာငွေစီဝါတွေဖြစ်မိရှုဖြစ်စီရဲ့ခန္ဓာတွင်တရင်ယူဖို့ဖိတ်ကြားခံရလို့တရင်သွားယူရတယ်ဒါကသူတို့အလုပ်သူတို့လုပ်ကြတာပါပဲ
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့ဒင်းတော့တွေကိုအမြန်ဆုံးပြန်လုပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာပါတကယ်တကလူခွင့်ရေးစံနှုန်းတွေနဲ့ညီညွတ်မှုမရှိတဲ့မတရားအသိနဲ့ဆက်သွယ်မှုပုံမှန်ကိုလွတ်တော်မှာတင်ပြဆွေးနွေးပြီးတော့ပြည်စင်ပြဋ္ဌာန်းဖို့ကိုလည်းလူခွင့်ရေးအဖွဲ့တွေကတိုက်တွန်းနေကြတာဖြစ်ပါတယ်ရှင်